ဒီနေ့2019ခုနှစ်တွင်ငင်းကြဲနိုဘယ်ဆုကိုနျူကလ িয়ার လက်နက်ဖြစ်တဲ့နိုင်ငံကလှရှာမှုအဖွဲ့ ICAN ကိုချီးမြှင့်လိုက်ပါတယ်။နျူကလ িয়ার လက်နက်တွေရဲ့အန္တရာယ်ဟာအရင်ကတည်းကတည်းကပုံမကြီးထွားလာနေချိန်မှာဖြစ်အပ်နျူကလ িয়ার လက်နက်ဖြစ်တဲ့ကျိုးကနေတဲ့အဖွဲ့ကိုစုပေးဖို့ဆုံးဖြတ်ခဲ့တာဖြစ်တဲ့အကြောင်းနော်ဝေးနိုဘယ်ကော်မတီကပြောဆိုခဲ့တာပါ။နျူကလ িয়ার လက်နက်တွေကြောင့်လူသားတွေပေါ်ကြီးမားတဲ့ဒိရနဲ့ချောင်းနေတာကိုအများအာရုံလိုက်စိုက်လာစေဖို့နဲ့လူမျိုးလက်နက်တွေကိုတားမြစ်ကန့်သတ်တဲ့သဘောတူညီချက်တွေပေါ်အခြေခံပြီးအောင်မြင်မှုတွေရအောင်သူတို့ခြားခြားကြိုးပမ်းနေရတဲ့အတွက်စုချင်းမြင့်ရဖြစ်ကြောင်းလဲနော်ဝေးနိုဘယ်ကော်မတီဥက္ကဋ္ဌဘက်ဒ်ရိုက်စ်အန်ဒါဆန်ကစုချင်းမြင့်ရရဲ့အခမ်းအနားမှာပြောဆိုသွားပါတယ်။ချင်းချောက်ပြောဆိုမှုတွေနဲ့တူစကားလုံးတွေနဲ့မှပေါ်ပြနိုင်တော့တဲ့ထိလန့်စရာဖြစ်ဖြစ်တွေကိုဥတီစီနယ်နဲ့ပြန်မှမှုတွေကဘာတော်ကြီးထွားလာနေချိန်မှာနျူကလ িয়ার လက်နက်တွေကိုလက်မခံကြောင်းသက်ဆိုင်ရာနိုင်ငံတွေကကြေညာဖို့အချိန်တန်တွေဖြစ်ကြောင်းလဲနိုဘယ်ဆုရွေးချယ်ခံရတဲ့ ICAN အဖွဲ့ကဖေ့စ်ဘွတ်ဆာမျက်နှာကနေပြောဆိုလိုက်ပါတယ်။ American Thomas Donaldson ကနျူကလ িয়ার အစီအစဉ်တွေနဲ့ပတ်သက်လို့အီရန်နဲ့မြောက်ကိုရီးယားပေါ်ပြင်းပြင်းထန်ထန်သတိပေးနေချိန်မှာပဲ2019ငြိမ်းချမ်းနိုဘယ်ဆုကိုနျူကလ িয়ার လက်နက်ဖြစ်စင်းချိုးဖောက်နေတဲ့အဖွဲ့ကိုချီးမြှင့်လိုက်တာပါ။ Donaldson ကတော့အီရန်နဲ့ကမ္ဘာ့အင်အားကြီး၅နိုင်ငံကြားချုပ်ဆိုထားတဲ့နျူကလ িয়ার သဘောတူညီချက်အစိုးရဆုံးစာချုပ်တစ်ခုဖြစ်ပြောဆိုထားတယ်လို့မြောက်ကိုရီးယားကလည်းချိန်မုံပြင်နိုင်တယ်လို့ကုလသမဂ္ဂမင်းကမှပြောဆိုထားတာဖြစ်ပါတယ်။